ရခိုင်ပြည်နယ်ရသေးတောင်မြို့နယ်အတွင်းမှာရွှေနယ်ရီအမြန်ရင်နဲ့လိုက်ပါလာတဲ့ခီးသည်တွေကြားတွေက58ဦးကိုဖမ်းဆီးခေါ်ဆောင်ခဲ့တဲ့ဖြစ်စဉ်မှာတပ်မတော်ရဟတ်ရင်တွေရောက်လာပစ်ခတ်ခဲ့ပြီးနောက်ပိုင်းပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်နေဆဲဖြစ်တယ်လို့ရခိုင်တပ်တော် AA ကဒီကနေ့ပြောပါတယ်ဖမ်းဆီးထားသူဘလောက်ရှိတယ်ဖမ်းဆီးတဲ့နေ့ကတည်ဆုံးသူဘလောက်ရှိတယ်အသက်ရှင်လျက်ရှိနေသူတွေကိုဘာဆက်လုပ်မယ်ဆိုတာနဲ့ပတ်သက်လို့ RFA ကမင်းမြန်ရမှာ AA ရဲ့ပြောခွင့်ရသူခိုင်ဒုက္ခကအခုလိုတုံ့ပြန်ပါတယ
်အခုလဲကြီးဒီလူပဲနှစ်ယောက်ထိမ့်သိမ်းထားတယ်လဲအစိုးရတပ်ကအဲ့ဒီမှာဒီလေနဲ့ပြတဲ့ခါဘလောက်တည်သွားတယ်လဲထိမ့်သိမ်းထားတဲ့သူတွေကိုဘာဆက်လုပ်မလဲဆိုတဲ့ဥစ္စာကတော့ဟိုလုံးလုံးစေတော့ပြောလို့မရသေးဘူးဗျဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ကဟိုခြာဖွေကေစေးတွေဆက်ပြီးတော့လုံနေတဲ့ကာလဖြစ်တဲ့အတွက်ကြောင့်မို့လို့နော်အလုံးပြီးစီးသွားမှပဲကျွန်တော်တို့ဒါတိတိကျကျဟိုထုတ်ပြန်နိုင်မယ်ဗျအခုလုံးလုံးစေတော့တိတိကျကျဟိုထုတ်ပြန်လို့မရသေးဘူးဖြစ်နေတယ်
ဤအဖွဲ့ကဖမ်းဆီးထားသူတွေကိုလူသားမဆန်တဲ့ရိုက်နှက်စစ်ဆေးတာမျိုးတွေမလုပ်ဘဲနိုင်ငံတကာစံနှုန်းတွေနဲ့အညီကောင်းကောင်းမွန်မွန်ထိမ့်သိမ်းထားမှာဖြစ်တယ်လို့ခိုင်ဒုက္ခကပြောပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကတော့တပ်မတော်အနေနဲ့ဖမ်းဆီးခံရသူတွေကိုအမြန်ဆုံးကယ်ဆယ်နိုင်ရေးအတွက်ရဟတ်ရင်တွေမြေပြင်စစ်ကြောင်းတွေနဲ့ပေါင်းစပ်ညှိနှိုင်းပြီးတော့ဆက်လက်ဆောင်ရွက်နေတယ်လို့အော်တိုဘာလ29ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။တမရော်ကဆောင်ရွက်နေတဲ့နောက်ဆုံးအခြေအနေတွေကိုသိနိုင်ဖို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကို RFA ကဒီကနေ့အချိန်ကျေးဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေကြားခဲ့ခြင်းမရှိပါဘူး။အော်တိုဘာလ26ရက်နေ့ကစစ်တွေကနေဘူးသီးတောင်ကိုသွားတဲ့အမြန်ရည်ရင်ပေါ်ကနေ AA အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အထက်မှာတမရော်သား14ဦး၊ရဲတပ်ဖွဲ့ဝင်29ဦး၊အရပ်သား13ဦးပါဝင်ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ယုံကလည်းအော်တိုဘာလ29ရက်နေ့မှာအဲ့ဒီအထက်ကလူ14ဦးကိုနေရာအသီးသီးကပြန်လဲကယ်တင်နိုင်ခဲ့တယ်လို့နောက်တနေ့မှာလည်းလွတ်မြောက်လာတဲ့ရဲတပ်သားတအူးကိုပြန်ရှာတွေ့ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ကနေဦးပြန်လဲကယ်တင်ခဲ့သူ14ဦးထဲမှာတမရော်သားရဲတပ်ဖွဲ့ဝင်အရပ်သားဗန်းအူးပါတယ်ဆိုတာတိတိကျကျဖော်ပြထားခြင်းမရှိပါဘူး။အော်တိုဘာလ29ရက်နေ့ကထုတ်ပြန်တဲ့ AA ရဲ့ကြေညာချက်ထဲမှာတော့ရွှေနယ်ဒီအမြန်ရေရင်ပေါ်မှာအရသာဟန်ဆောင်ပြီးစီးနှင်းလိုက်ပါလာတဲ့တပ်မတော်တပ်ဖွဲ့ဝင်တွေနဲ့အခြားမတင်ကားသူတွေကိုစစ်ဆေးဖို့ခေါ်ဆောင်ခဲ့တာလို့ဆိုပါတယ်။သူတို့တွေကိုဆက်လက်စစ်ဆေးဖို့လုံခြုံတဲ့နေရာကိုဆက်လီနဲ့ခေါ်ဆောင်နေစင်မှာပဲတပ်မတော်ကရဟတ်ရင်တွေနဲ့ပြစ်ခတ်ခဲ့တာကြောင့်ခေါ်ဆောင်လာသူအများပြားနဲ့ AA အဖွဲ့ဝင်အချို့တည်ဆုံးခဲ့ရတယ်လို့ပါရှိပါတယ်။ဒါတွေဟာမြမတပ်မတော်ဘက်ကမစင်မကျင်ပြစ်ခတ်တဲ့လုပ်ရက်ကြောင်းလို့ AA အဖွဲ့ကပြောဆိုထားပါတယ်။တပ်မတော်ပြောခွင့်ရသူတွေကတော့ AA အဖွဲ့ကပြစ်ခတ်လို့တည်ဆုံးလာလို့ပြန်လည်စွပ်စွဲထားပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဗိုလ်မှူးကြီးဝင်းစော်ဦးက AA အဖွဲ့ရဲ့လုပ်ရက်ကိုလက်မခံနိုင်ဘူးလို့ပြောပါတယ်
။သူတို့ခုနှစ်နှစ်ကထုတ်ပြန်ချက်စိတ်မှန်တကူရှိတယ်။ရိုင်းကျွန်တော်တို့ကယ်ဆယ်ရေးလုပ်တဲ့အပေါ်မှာဟုတ်လားပြစ်လို့ခတ်လို့သေးတယ်လို့ဟောဝါဒပြန်လာတယ်။အဲ့ဒါကျွန်တော်လုံးဝကန့်ကွက်တယ်။ဒီကောင်တွေပြစ်လို့သေးတာ။ဟောသူတို့ပြစ်လို့သေးတာ။ဟောကျွန်တော်တို့ရိုင်းရဲ့နှစ်စီးတော်မှာဟုတ်လားအမှပြစ်ခံရသေးတယ်
။အစီအတွက်အတိအကျအတိမပြုတ်နိုင်သေးတဲ့တေဆုံးမှုတွေကိုတပ်မတော်ရဟတ်ရင်ကနေပြစ်ခတ်လို့သေးတယ်။AA အဖွဲ့ကပြစ်ခတ်လို့သေးတယ်လို့အပြန်အလှန်ဆွဆွဲနေချိန်မှာပဲအော်တိုဘာလ28ရက်နေ့ကထွက်ပြေးလွတ်မြောက်လာခဲ့တဲ့ရဲတပ်သားစိုင်းနိုင်အောင်ရဲ့ရုပ်သံအင်တာဗျူးတစ်ခုဟာလူမှုကွန်ရက်စာမျက်နှာပေါ်မှာမင်းညက်နေပိုင်းကပြန့်နှံ့လာခဲ့ပါတယ်။ဝေဖြိုးလိုင်းဆိုတဲ့ Facebook အသုံးပြုသူထံကနေထွက်ပေါ်လာခဲ့တာဖြစ်ပါတယ်။အဲ့ဒီရုပ်သံအင်တာဗျူးမှာရဲတပ်သားစိုင်းနိုင်အောင်ဆိုသူကအခုလိုပြောထားပါတယ်
။ကျွန်တော်တို့တဲ့နေရှင်မှာကန်းနဲ့ကဘာနဲ့ဆက်လီနေရလဲတွန်းတွန်းကန်ထားဆိုကွာနေပြ။ကွာလာပြီအဲ့လိုရေပိုင်းနဲ့ဆိုကွာလာမျိုးသုံးရတော့ရောက်ပြီ။အဲ့တော့အဲ့ကျင်နောက်ကတော့အဲ့နှစ်ယောက်ကလည်းဟဲ့မင်းတို့တက်ပြေးပြန်တက်မဲ့ချင်းထလာ
။
အဲ့ထမှာအပေါ်ကလင်းကပြက်လိုက်တယ်။ဟောဆိုပြစ်ချလိုက်
တယ်။တယ်ပြစ်တယ
်။အဲ့သူတို့ကျွန်တော်တို့ဆက်လေးရဲ့ဒီခုံးပေါ်ပြစ်တာလေ။ပြစ်ချလိုက်။ပြစ်ချလိုက်တဲ့အချိန်တည်းကြာကြောင်သူကအပေါ်ကအေးရကောင်ထပြီးတော့ကျွန်တော်တို့အားစုံပြစ်တာ
။ထွက်ပြေးလွတ်မြောက်လာတဲ့ရဲတပ်သားစိုင်းနိုင်အောင်ဆိုသူကရေရင်ကိုရက်တန့်စေခဲ့တဲ့ AA တပ်ဖွဲ့ဝင်တွေဟာအကစားအင်းကြီးဘောင်းမီတွေဝတ်ဆင်ထားပြီးအရာရှိလို့ထင်ရသူတဦးဟာ AA ရဲ့ယူနီဖောင်းကိုဝတ်ဆင်ထားတယ်လို့သူ့ရဲ့ရုပ်သံအင်တာဗျူးမှာပြောထားပါတယ်။ရခိုင်တပ်တော် AA ရဲ့ပြောခွင့်ရသူခိုင်ဒုက္ခကတပ်မတော်ကရဟတ်ရင်နဲ့ပြစ်ခတ်ကျူးလွန်ခဲ့တဲ့အပြစ်တွေကိုဖုံးဖိဖို့အတွက်ရဲတပ်သားစိုင်းနိုင်အောင်ကိုသူတို့အလိုကျပြောခိုင်းတဲ့မူဝါဒဖြန့်မှုသာဖြစ်တယ်လို့တုံ့ပြန်ပါတယ်။ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးကျော်စောဦးကရရင်ပေါ်လိုက်ပါလာသူအချို့ကိုမေးမြန်းကြည့်ကြရာ AA အဖွဲ့ဝင်တွေအားလုံးဟာ AA ရဲ့ယူနီဖောင်းဝတ်ဆင်ထားတဲ့အတွက်ရဲတပ်သားစိုင်းနိုင်အောင်ပြောဆိုချက်နဲ့ကွဲလွဲနေတယ်လို့ပြောပါတယ်။မနေ့ကထွက်ပေါ်လာတဲ့ရဲတပ်သားစိုင်းနိုင်အောင်ရဲ့ရုပ်သံအင်တာဗျူးနဲ့ပတ်သက်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်စောဦးကအခုလိုထောက်ပြပါတယ်။
ဝါရောက်ဖြန့်ချီရဲ့အတွက်လိုချင်တဲ့အချက်အလက်တွေကိုထိထားဖို့ရတယ်။လွတ်မြောက်လာတဲ့ရေးတက်သားကိုမေးမြန်းသူကျွန်တော်တို့စစ်ဖက်အရာရှိလို့ထင်ရတာပေါ့နော်။အဲ့ဒီမေးမြန်းသူကမေးမြန်းစဉ်မှာအမှန်မှ leading question နဲ့သူလိုချင်တဲ့လမ်းကြောင်းပေါ်ဆွဲတင်တော့တာလေးတွေကိုတွေ့ပါတယ်။အဲဥမာအပြင်လင်မောပစ်တဲ့အချိန်မှာမင်းတို့ပစ်တာမဟုတ်ဘူးမလား။အဲ့ဒီကိုမောကလူတာပစ်တာမလား။အဲအဲ့လိုမျိုးပေါ့နော်။သူလိုချင်တဲ့လမ်းကြောင်းပေါ်မေးတဲ့ဥစ္စာလေးတွေအဲခဏခဏပါတာကိုတွေ့ရပါတယ
်။ဖန်ဆီးထားသူတွေအရင်နဲ့ပတ်သက်လို့နောက်ဖက်စလုံးကဂျနီဗာကွန်ဗင်းရှင်းသဘောတူညီချက်တွေကိုတိတိကျကျလိုက်နာဖို့လိုတယ်လို့သူကထောက်ပြပါဗါး။ RFA ကအခင်းဖြစ်တဲ့နေ့ကရရင်မော်လိုက်ပါသွားသူတွေအနေနဲ့အေးအေးအဖွဲရဲ့လက်ထဲကနေလွတ်မြောက်လာသူတွေကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရသေးတောင်မျိုးနယ်အတွင်းမှာရွှေနေရီအမြန်ရရင်မော်ကလူတွေကိုအေးအေးအဖွဲကဖမ်းဆီးခေါ်ဆောင်သွားတဲ့နောက်ပိုင်းတပ်မတော်နဲ့အေးအေးအဖွဲတို့ရဲ့စီရေးအခြေအနေတွေဟာပုံမပြင်းထန်လာနေပါဗါး။တိုက်ခိုက်မှုတွေလည်းနေ့စဉ်လိုလိုဖြစ်ပွားနေပြီးအခုရက်ပိုင်းအတွင်းမှာတင်ဘူးသီးတောင်နဲ့ရသေးတောင်မြို့နယ်ကြေးရွာတော်တော်များများကအိုးအိမ်ဆွန့်ခွာပြေးနေရသူဟာတထောင်ကျော်ထိရှိနိုင်တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။